ဓမ္မတော်ဝုဒ္ဓအခန်းကြီး20အငယ်1မှ6ထိုယုံရင်ခတ်သောအမှုငြိမ်းသောအခါပေါလုသည်တပည့်တော်တို့ကိုခေါ်၍နှုတ်ဆက်ပြီးမှမာကေဒေါနီပြည်သို့သွားလေ၏ထိုအရက်များကိုလျှောက်သွား၍တပည့်တော်တို့ကိုစကားများနှင့်ဆုံးမပြီးမှဟေလတပြည်သို့ရောက်လာ၏သုံးလနေပြီလျှင်ပင်လယ်ကိုကူး၍ရှုရိပြည်သို့သွားမည်ပြုသောယူရလူတို့သည်မကောင်းသောအကြံကိုကြံသောကြောင့်မာကေဒေါနီပြည်လမ်းဖြင့်ပြန်မည်ဟုအကြံရှိပြန်၏ပေါလုနှင့်အတူအာရှိပြည်သို့လိုက်တော်သူဟုမူကားဗေဗိမြို့သားဖြစ်သောပုရုဣတာတောပတရုတတလောနိမြို့သားအာရိတာခုနှင့်တေကုန်ဒုဒေရပေမြို့သားဂာယုလုတ္တရမြို့သားတိမောသေအာရှိပြည်သားတုခိနှင့်တရောဖိန်ဒီဤသူတို့သည်ငါတို့အရင်သွား၍တေယောမြို့၌ငန့်လင့်လျက်နေကြ၏အစုမပွေးနေရလွန်ပြီးမှငါတို့သည်ဖိလိပ္ပိမြို့မှတင်ပေါ်နှင့်လွှဲ၍ငါရဲ့အတွင်းတွင်သူတို့ရှိရာတေယောမြို့သို့ရောက်၍ခုနှစ်ရက်နေကြ၏အငယ်ခုနှစ်မှဆနှစ်ခုနှစ်ရက်တွင်ပထမနေ့ရက်၌မုံကိုဖဲ့ခြင်းကစည်းဝေးကြသောအခါပေါလုသည်နက်ဖြန်နေ၌ထွက်သွားမည်ဖြစ်၍တန်းကောင်တိုင်အောင်ဟောပြောလျက်နေလေ၏စီဝေယာအထက်ခန်း၌မိခွဲ့များရှိ၏ဥတုခုအမိရှိသောလူလင်တယောက်သည်ဗနင်းပေါင်နားမှထိုင်၍အိပ်ပျော်ကျူးလွန်လျက်နေ၏ပေါလုသည်ကြာမြင့်စွာဟောပြောသည်တွင်ထိုသူသည်အိပ်ပျော်လျက်အိမ်သုံးဆင့်အထက်မှအောက်သို့လျှော့ကျ၍တေးသည်ကိုသူတို့သည်ခြိကြွကြ၏ပေါလုသည်လည်းအောက်သို့ဆင်း၍သူ၏အပေါ်သို့ကိုကိုလှဲလျက်ဖဲ့ယမ်းပြီးမှအိုးတဲတဲမပြုတ်ကြနှင့်သူသည်အသက်ရှိ၏ဟုဆို၍တက်ပြန်လေ၏မုံကိုဖဲ့၍စားကြသည်နှင့်မိုးလင်းသည့်တိုင်အောင်ကြာမြင့်စွာစကားပြောပြီးမှထွက်သွား၏အသက်ရှင်လျက်ရှိသောထိုလူလင်ကိုဆောင်ယူခဲ့၍အလွန်တက်တာချင်းရှိကြ၏အငယ်73မှ76ငါတို့သည်ပေါလုအရင်တင်မောသို့သွား၍အာတုံမြို့၌သူကိုခံမိအကြံနှင့်ထိုမြို့သို့လွှင့်ကြ၏ပေါလုသည်ထိုမျိုးတို့ကုံကြောင်သွားမည်အကြံရှိ၍ထိုတို့စီရင်လေ၏အာတုံမျိုး၌သူသည်ငါတို့နှင့်တွေ့မည်လျှင်သူကိုခံယူ၍မိတုလင်မျိုးတို့သွားကြ၏ထိုမျိုးမှဆွင့်ပြန်လျှင်နက်ဖြန်နေ၌ခိဥ်ကျွန်းနားမှလျှောက်သွား၍နောက်တနေ့၌တာမှုကျွန်းသို့ရောက်သည်ဖြင့်တရောကုလိအငူစွန်း၌နေကြ၏နောက်တနေ့၌လည်းမိလက်မျိုးတို့ရောက်ကြ၏ပေါလုသည်ပင်ဒီကုတ်တိပွဲနှင့်မလွန်မီယေရုရှလင်မြို့သို့ရောက်နိုင်လျင်ရောက်ချင်းကကြိုးစားသည်ဖြစ်၍အာရှိပြည်၌တာရှေစွာမနေလိုသဖြင့်အေးဖဲ့မြို့မှမဆိုင်ပဲဆွင့်သွားမည်ဟုစိတ်ပြတ်ထန်းလျက်ရှိနှင့်သတည်းအငယ်18မှ21မိလက်မြို့သို့ရောက်မှပေါလုသည်အေးဖဲ့မြို့သို့ဆေလွတ်၍တင်းအုပ်များကိုခေါ်လေ၏သူတို့သည်ရောက်ကြသောအခါပေါလုကငါသည်အာရှိပြည်သို့ရောက်သောနေ့မှစ၍ယခုတိုင်အောင်တင်တို့ရှေ့မှအဘယ်သို့ကျင့်နေသည်ကိုတင်တို့သိကြ၏အလွန်နှင့်ချသောစိတ်ရှိလျက်မျက်ရည်ကျလျက်ယူဒလူတို့၏မကောင်းသောအကြံအားဖြင့်စုံစမ်းနှောက်ယှက်ခြင်းကိုခံလျက်သခင်ဖျား၏အမှုတော်ကိုငါဆောင်ရွက်သည့်အကြောင်းအရာကိုတင်တို့သိကြ၏တင်တို့အကျိုးပြုဆုရာဇုံတစ်ခုကိုမျှငါမထိတ်မဝှက်လူစုဝေးရာ၌၎င်းအိမ်များ၌၎င်းတင်တို့အားဟောပြော၍ဆုံးမဩဝါဒပေးသည်ဖြင့်ဘုရားသခင်ရှေ့တော်၌နောင်တရခြင်းတရားကို၎င်းငါတို့သခင်ယေရှုခရစ်ကိုယုံကြည်ခြင်းတရားကို၎င်းယူဒလူဟေလတလူတို့အားတတ်တည်ခံသည့်အကြောင်းအရာကိုတင်တို့သိကြ၏အငယ်22မှ29ယခုမှငါသည်ဝိညာဉ်တော်အားဖြင့်ချီးနှောင်ခြင်းကိုခံ၍ယေရုရှလင်မြို့သို့သွားရ၏သူမျိုး၌အဘယ်အမှုရောက်မည်ကိုမသိသို့တော်လည်းချီနှောင်ခြင်းညင်းစေနှိပ်စက်ခြင်းအမှုတို့သည်ငါ့ကိုဆိုင်းလင့်သည်ဟုတန်ရှင်သောဝိညာဉ်တော်သည်ခတ်သိမ်းသောမျိုးတို့၌ငါအားတတ်တည်ခံတော်မူ၏တို့ရတွင်ဘုရားသခင်၏ခြေဆုတော်နှင့်ရှင်သောအေးဝံဂလိတရားကိုတတ်တည်ခံစေခြင်းကသခင်ယေရှု၏လက်မှငါခံခဲ့ပြီးသောဓမ္မဆရာအမှုတည်းဟုသောငါဆောင်ရွက်သောအမှုကိုဝမ်းမြောက်စွာပြည့်စည်စေမိအကြောင်းထိုညှင်းဆဲခြင်းအမှုဇုံတစ်ခုကိုမျှငါသည်ပမာဏမပြုကိုအသက်ကိုလည်းနှမျောခြင်းမရှိ ယခုမူကားငါလှဲ့လေ၍ဘုရားသခင်၏နိုင်ငံတော်အကြောင်းကိုဟောပြောရာတင်တို့ရှိသည်မြသည့်နောက်တစ်ပံငါမျက်နာကိုမမြင်ရကြဟုငါသိ၏ထိုကြောင့်လူအပေါင်းတို့၏အသွေးနှင့်ငါကင်းလွတ်သည်ဟုယနေ့၌တင်တို့အားငါသက်သေခံ၏ဘုရားသခင်အလိုတော်ကိုတင်တို့အားအကုန်စင်ဟောပြောပြသခြင်းအမှုကိုငါသည်မလွဲမရှောင်ဘဲပြုခဲ့ပြီအငယ်28မှ31ထိုကြောင့်တင်တို့သည်ကိုကိုတတိနှင့်ကြည့်ရှုကြလော့ဘုရားသခင်သည်မိမိအသွေးနှင့်ဝယ်တော်မူသောအသင်းတော်ကိုလှုပ်ကြွေးစေခြင်းဟာတန်ရှင်သောဝိညာဉ်တော်သည်တင်တို့ကိုအဟုတ်ချုပ်ခံထားတော်မူသောတိုးစုတစုလုံးကိုလည်းတတိနှင့်ကြည့်ရှုကြလော့အကြောင်းမူကားငါမရှိသည့်နောက်ကြံတန်းသောတောခွေးတို့သည်တိုးများကိုမတနာဘဲတင်တို့အထဲသို့ဝင်မိကို၎င်းတပည့်တော်များကိုတွေးဆောင်ခြင်းဟာမှားသောစကားကိုပြောတတ်သောလူတို့သည်တင်တို့အထဲ၌လည်းပေါ်လာမည်ကို၎င်းငါသိ၏ထို့ကြောင့်ဆောင်းလျှောက်၍နေကြလော့ငါသည်သုံးနှစ်ပတ်လုံးညဉ့်ညံ့မပြတ်လူအပေါင်းတို့ကိုမျက်ရည်နှင်းတကွာဆုံးမ၍နေချောင်းကိုအောင်းမိကြလော့အငယ်32မှ38ဤကိုယ်တို့ယခုငါသည်တင်တို့ကိုဖျားသခင်၌အံ့နံ့၏တင်တို့ကိုတီဆောက်ခြင်းငှာ၎င်းတန်ရှင်းသောသူအပေါင်းတို့နှင့်အတူတင်တို့အားအမွေပေးခြင်းငှာ၎င်းတတ်နိုင်သောဖျားသခင်ကြီးစုသောတရား၌လည်းတင်တို့ကိုငါအံ့နံ့၏သူရွှေငွေအဝတ်စားတို့ကိုငါသည်တတ်မဲ့ခြင်းမရှိပြီဤလက်တို့သည်ငါကို၎င်းငါအပေါင်းဖော်တို့ကို၎င်းလှုပ်ကြွေးပြီဟုတင်တို့သည်ကိုယ်တိုင်သိကြ၏ထို့သောတင်တို့သည်လည်းအလုလု၍အာနေသောသူတို့ကိုမဆရမည်ဟု၎င်းအစွန်အကျဲခံခြင်းအရာထက်စွန့်ကျဲခြင်းအရာသည်တာ၍မင်္ဂလာရှိသည်ဟုသခင်ယေရှုမိန့်တော်မူသောစကားတော်ကိုအောင်းမေ့ရမည်ကို၎င်းအရာရာ၌တင်တို့အားငါပြတ်တပြီဟုပေါလုဆိုပြီးလျှင်ဒူးထောက်၍ထိုသူအပေါင်းတို့နှင့်တကွဆုတောင်းလေ၏ထိုသူအပေါင်းတို့သည်အလုံးငွေကျွေး၍ပေါလု၏လက်ဘင်းကိုဖဲ့ရမ်းလျက်သူ့ကိုနမ်းကြ၏နောက်တပံသူ၏မျက်နှာကိုမမြင်ရဟုသောစကားကြောင့်တာ၍ကြည်ခွဲသောစိတ်နှင့်ပေါလုကိုတင်မောသို့ပို့လိုက်ကြ၏